ယူကရိန်းနဲ့ရုရှားအရေးတရုတ်အိန္ဒိယနဲ့ဘရာဇီးတို့ကြားဝင်ဆက်ဆက်ပေးသူဖြစ်လာနိုင်တယ်လို့ရုရှားသမ္မတကပြောလိုက်ပါတယ်။ရုရှားနဲ့ယူကရိန်းကြားအလားအလာရှိတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေဖြစ်လာဖို့မှာဒီသုံးနိုင်ငံကကြားဝင်ဆက်ဆက်သူတွေဖြစ်လာနိုင်တယ်လို့ရုရှားသမ္မတဗလာဒီမာပူတင်ကဒီနေ့အခုလိုပြောလိုက်ပါတယ်။
Ну, у нас мы с уважением относимся к нашим друзьям, партнёрам, которые
есть. Ты ты пытаешься патате кейса ရက်တွေအားလုံးပြည်လဲစေဖို့စိတ်ဝင်စားတဲ့ကျွန်တော်တို့ရဲ့မိတ်ဆွေနိုင်ငံတွေအားလုံးကိုကျွန်တော်လေးစားပါတယ်။အဓိကအဖြစ်တရုတ်ဘရာဇီးနဲ့အိန္ဒိယနိုင်ငံတွေပါဒီကိစ္စနဲ့ပတ်သက်ပြီးကျွန်တော်တို့ရဲ့လှုပ်ဖော်ကံပတ်တွေနဲ့အမြဲမပြတ်ဆက်သွယ်မှုရှိနေပြီးအဲ့ဒီနိုင်ငံတွေရဲ့ခေါင်းဆောင်တွေနဲ့လည်းအနေနဲ့လည်းရှုပ်ထွေးတဲ့ဒီလုပ်ငန်းစဉ်အသေးစိတ်ကိုနားလည်ကူညီပေးဖို့ကြိုးပမ်းကြမယ်ဆိုတာယုံမှန်တန်တရားမရှိပါဘူးလို့ရုရှားသမ္မတပူတင်ကရုရှားနိုင်ငံဗလာဒီဗော့စတော့မြို့မှာဒီနေ့ကျင်းပတဲ့အရှေ့ပြားစီးပွားရေးဖိုရမ်စကားဝိုင်းမှာပြောဆိုသွားတာဖြစ်ပါတယ်။ဒါအပြင်ရုရှားအနေနဲ့ယူကရိန်းနဲ့စစ်သက်ဆွေးနွေးမှုဘယ်တော့မှမငြင်းဆန်ခဲ့ကြအောင်ဒါပေမဲ့ပေါ်ပင်ဖြစ်ပေါ်လာတဲ့တောင်းဆိုမှုတွေပေါ်မှာအခြေမခံပဲအစ္စတန်ဘူမှာကနူးသဘောတူခဲ့တဲ့ချက်တွေပေါ်မှာအခြေခံမှာဖြစ်တယ်လို့လည်းရုရှားသမ္မတကပြောသွားခဲ့ပါတယ်ခင်ဗျ။